နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အတူနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်31ကငယ်နဲ့တရားစွဲဆိုခံထားရပြီးလက်ရှိအမှုရင်ဆိုင်နေရတဲ့ NLD အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းကိုကျန်းမာရေးအခြေအနေအရဒီကနေ့မှအာမခံပေးလိုက်တယ်လို့တရားရုံးနဲ့နှိစပ်တဲ့ရှင်းလင်းတဦးကအတည်ပြုပေးပါတယ်ဇန်နဝါရီလ29ရက်နေ့မှာကြားနာတဲ့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်31ကငယ်ရုံးချင်းမှာအခုလိုအာမခံပေးလိုက်တာဖြစ်ပါတယ်။ဦးစိုးဝင်းရဲ့ကြမ်းမာရေးအခြေအနေအရအာမခံပေးဖို့ရှင်းနေအဖွဲ့ကတရားရုံးကိုလျှောက်ထားခဲ့တာဖြစ်ပြီးစစ်ကောင်စီရဲ့အထူးတရားရုံးကရာဇဝတ်ကျင့်ထုံးပုံမှန်691အရဒီနေ့ရုံးချင်းမှာအာမခံပေးခဲ့တာဖြစ်တယ်လို့တရားရုံးနဲ့နှိစပ်တဲ့ရှင်းနေတူကအတည်ပြုပြောပါတယ
်။ကိုလူတဲ့တွေရရကြမ်းမာရေးရတော့လည်းစိတ်ကမခံနိုင်ရတာဆိုတော့အဲ့ဒါကတော့ရာဇဝတ်ကျင့်ထုံးမှုတွေကိုဒီကုန်တည့်ရရှိလိုက်တာပါ။အမောက်ကျန်တဲ့ခံဝင်တဲ့အမှုရဲ့ဆိုင်မှာပေါ့။ဟိုတရားဥပဒေဖတ်ပြတော့သူကစိတ်ဓာတ်မှုခံယူရန်တို့ကပြီးတယ်ဆိုတဲ့တရားဥပဒေဖတ်ပြတာပေါ့နော်။ပြီးသိကျတော့မသိဘူ
း။အမကရရှိသွားပေမဲ့လည်းဦးစိုးဝင်းဟာဆွဲဆိုထားတဲ့ဒီအမှုကိုဆက်လက်ရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ဦးစိုးဝင်းဟာဦးမကြီးကင်ဆာရောဂါကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလကလေးကစလို့ဆေးရုံတက်ရောက်ကုသနေရတာဖြစ်ပြီးရုံးချင်းတွေမတက်ရောက်နိုင်တာတလားကျော်ရှိလာပြီဖြစ်ပါတယ်လက်ရှိအချိန်ထိလဲကုသမှုခံယူနေရသူဖြစ်ပါတယ်